Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်က VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ18ရက်နေ့အင်္ဂါနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးပါပါအီရတ်နိုင်ငံဘက်တိတ်မျိုးကိုအမေရိကန်တပ်သား300နီးပါးလောက်ဆစ်လွတ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကအမိန့်ထုတ်ပြန်လိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပြားဒေသတွေမှာတော့ပြန်ပြီးတော့ထိန်းချုပ်နိုင်အောင်လုပ်ဖို့အတွက်စစ်တပ်ကိုယူကရိန်းသမ္မတကတပ်သားအောင်လုပ်ဖို့အတွက်အမိန့်ပေးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပါသမ္မတရွေးချယ်ခွင့်ကိုကန့်သက်တဲ့ပုံမှန်အပအဝင်ဒီမိုကရေစီနီးမကျတဲ့အချက်လက်တွေကိုပြန်ဖို့အတွက်လမ်းဖွင့်ပေးတင်ပါတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်
။ကောင်းပါပြီရှင်။သတင်းတွေကြီးညာပြီးမှတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်အမေရိကန်အစိုးရကမြန်မာကိုတိုက်တွန်းလိုက်တဲ့အကြောင်းအရင်ဆုံးတင်ပြပေးမှာပါ။ဒီနောက်မှာတော့အမျိုးသားလွှတ်တော်ကအတီးပြုတ်လိုက်တဲ့မဲအချိုးကျကိုစားပြုစနစ်ကိုအကောင့်ထဲပေါ်ရေးဖွဲ့စည်းတဲ့ကော်မရှင်ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမတ်အားလုံးနှုတ်ထွက်လိုက်ကြတဲ့အကြောင်းပါဒီနောက်မှာတော့
ဩစတြေးလျအစိုးရအနေနဲ့ဒီဦးသိန်းစိန်တို့မြန်မာအစိုးရရဲ့ဦးရွှေမန်းတို့ဦးဆောင်တဲ့လွှတ်တော်ရဲ့ဘူဂျူမူဂျီမင်းရောဦးစီးတဲ့ဗမာတပ်မတော်ရဲ့သုံးဦးတ
ို့ဩစတြေးလျကိုရောက်နေတဲ့88မျိုးဆက်ခေါင်းဆောင်တို့မြန်မာအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားသူဒေါက်တာမြင့်ချိုရဲ့ပြောကြားချက်ပါရှင်ဒါရီမတင်ဆက်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြပါအောင်ရှင်
အီရတ်နိုင်ငံဘက်ဒက်မှာရှိတဲ့အမေရိကန်တန်ယုံနဲ့တန်ယုံဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အီရတ်နိုင်ငံကိုအမေရိကန်တပ်သား295ယောက်ဆေးလွတ်ဖို့အတွက်သမ္မတအိုဘားမားကအမိန့်ထုတ်ထားပါတယ်။အခုလိုတပ်ဖွဲ့တချို့ဆေးလွတ်မဲ့ကိစ္စကိုအီရတ်အစိုးရကသဘောတူတယ်လို့လည်းသမ္မတအိုဘားမားကကွန်ဂရက်လွှတ်တော်ကိုမနေ့ကအသိပေးခဲ့ပါတယ်။အီရတ်ကိုတပ်ဖွဲ့တွေဆေးလွတ်ဖို့အတွက်အမိန့်ထုတ်လိုက်တဲ့တချိန်ထဲမှာပဲတခြားဘယ်လိုနည်းလမ်းတွေကိုသုံးပြီးလှုပ်ဆောင်နိုင်မယ်ဆိုတာတွေကိုလည်းအမျိုးသားလုံခြုံရေးအဖွဲ့နဲ့မနေ့ကတွေ့ဆုံပြီးသမ္မတဟာဆွေးနွေးခဲ့ပါတယ်။ဒီထဲမှာတော့အီရတ်နိုင်ငံမြောက်ပိုင်းမှာဒေသအတော်များများကိုသိမ်းယူထားတဲ့ရှီယာမွတ်စလင်တွေဦးဆောင်တဲ့အစိုးရလက်ထက်ကနေဘက်ဒက်မြို့ကိုသိမ်းယူမယ်လို့ကတိပြုကြွေးကြော်ထားတဲ့ဆွန်နီစစ်သွေးကြော်တွေပေါ်မှာလေကြောင်းကနေတိုက်ခိုက်မှုတွေလှုပ်တယ်မလှုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေလည်းပါဝင်ပါတယ်။အမေရိကန်အစိုးရအနေနဲ့အီရန်နဲ့ပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေပေမဲ့အီရတ်နိုင်ငံတွင်းမှာလှုပ်ရှားမှုတွေမှာအီရန်နဲ့စီးရီးအရပူးပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်တော့လုံးဝမရှိပါဘူးလို့ပန်တဂန်စစ်ဌာနချုပ်ကပြောပါတယ်။ဗီယက်နမ်မှာကျင်းပတဲ့နျူကလ িয়ার ဆွေးနွေးပွဲမှာအပြင်ပန်းမှာအမေရိကန်နဲ့အီရန်တန်တမာတွေမနေ့ကအတိအကျတွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနထိပ်တန်းအရာရှိတူကပြောကြားပါတယ်။ဒီတွေ့ဆုံမှုအတွင်းမှာလည်းစီးရီးအရပူးပေါင်းဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးခဲ့ခြင်းမရှိပါဘူး။
ကင်ညာနိုင်ငံ MP ကီတိုနီမြို့ကလေးမှာ El Shabab စစ်သွေးကြွားတွေလို့ယူဆရသူတွေရဲ့ဒုတိယအကြိမ်တိုက်ခိုက်မှုကြောင့်လူပေါင်း15ယောက်ထပ်မံတေဆုံးခဲ့ရပါတယ်။ဒီစိတ်ကမ်းမြို့ကလေးကိုညပိုင်းမှာဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်တေဆုံးရသူတွေထဲမှာရဲရာရှိ2ဦးပါဝင်နေတယ်လို့ဒေသခံရဲတွေကပြောပါတယ်။တနက်သမားတွေဟာအိမ်တော်တော်များများကိုလည်းမီးတင်ရှို့သွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဝင်ရောက်တိုက်ခိုက်သူတွေဟာဝင်မတိုက်ခင်ကလေးမှာပဲဆက်သွယ်ရေးကိရိယာတွေကိုဖျက်ဆီးပစ်ခဲ့တယ်လို့ကညာအစိုးရအဖွဲ့ရဲ့ပြည်ထရေးအတွင်းဝင်ဂျိုးဆက်အိုလီလန်ကူကပြောပါတယ်။အယ်ကိုင်ဒါတွေနဲ့ဆက်သွယ်နေတဲ့ဆိုမာလီအခြေစိုက်အယ်ရှာဘတ်စစ်သွေးကြအဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းကြေညာလိုက်ပြီးလူပေါင်း20လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တနင်္ဂနွေနေ့က MP ကီတိုနီမှာလူပေါင်း25ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလည်းသူတို့ပဲလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ်။တနင်္ဂနွေနေ့ကအဲ့ဒီမြို့မှာတနက်သမား30လောက်ဟာမော်တော်ကားအများပြားနဲ့လာရောက်ခဲ့ပြီးဟိုတယ်တွေအိမ်တွေလူအများပြားရှိတဲ့နေရာတွေသာမကရဲစခန်းကိုပါတိုက်ခိုက်ခဲ့ကြတာပါ။တေဆုံးရသူတွေထဲမှာကမ္ဘာဖလားဘောလုံးပြိုင်ပွဲကိုစူဝေးကြည့်ရှုနေကြသူတွေလည်းပါပါတယ်။တချို့နေရာတွေမှာတနက်သမားတွေဟာမွတ်စလင်မဟုတ်သူတွေကိုရွေးထုတ်ပြီးတိုက်ခိုက်ပုံရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။
ယူကရိန်းနိုင်ငံအရှေ့ပြားဒေသတွေမှာပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်ပြတ်သားတဲ့လှုပ်ဆောင်မှုတွေဒီသတင်းပတ်ထဲမှာပဲလှုပ်ဆောင်ဖို့အတွက်ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။စစ်တပ်ကတပတ်အတွင်းပြန်ပြီးသိမ်းပိုက်နိုင်မယ်လို့သူမျှော်လင့်ထားကြောင်းနဲ့ဒါဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့အပြစ်ခတ်ရက်ဆဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပစေနိုင်မယ်လမ်းကြောင်းဖြစ်လာမယ်လို့မစ္စတာပိုရိုရှန်ကိုကယူကရိန်းလုံခြုံရေးဆိုင်ရာထိပ်တန်းအရာရှိတွေကိုတနင်္လာနေ့မှာမင်ကွန်းပြောကြားခဲ့ပါတယ်
။ Імо рішучими діями на цьому тижні збираємося відновити
ဒီသတင်းပတ်ထဲမှာပဲပြတ်သားတဲ့လှုပ်ဆောင်မှုတွေနဲ့ယူကရိန်းနယ်စပ်မှာလုံခြုံရေးအစီအစဉ်သစ်တွေကိုချမှတ်မှာဖြစ်ပါတယ်။တတ်မှတ်ချက်တိုင်းလုပ်နိုင်မယ်လို့မျှော်လင့်ထားပါတယ်။ဒါအပြစ်ခတ်ရဲရဲအတွက်အဓိကအတားအဆီးတစ်ခုမှုနယ်စပ်လုံခြုံမှုရရချင်းပဲအပြစ်ခတ်ရဖို့ကြေညာနိုင်မှာပါ။ဒုံးစနစ်နဲ့လာဟန့်စ်ဒေတာရဲ့အနေထားတွေကိုတွက်ကြည့်ရင်နယ်စပ်ဒေတာမလုံခြုံမဲ့အပြစ်ခတ်ရဖို့ကြေညာတာဟာတာဝန်မဲ့ရာရောက်ပါတယ်လို့ပြောသွားတာပါ။နယ်စပ်ဒေတာတွေမှာယူကရိန်းတပ်တွေက10ရာခိုင်နှုန်းကျော်ကျော်လောက်ပဲပြန်ပြီးထိန်းချုပ်နိုင်သေးတာမို့ရုရှားလိုစစ်လက်နက်တွေနိုင်ငံတွင်းမဝင်နိုင်အောင်လုပ်ဖို့အတွက်စစ်ဆေးရေးခိတ်တွေချရမယ်လို့လည်းပြောပါတယ်။ယူကရိန်းကနေပေးဖို့ရှိတဲ့ကြွေးမီဒေါ်လာတန်း2000လောက်ကိုတတ်မှတ်ရအတွင်းမှာမပေးနိုင်တဲ့အတွက်ရုရှားရဲ့ Gazprom ကုမ္ပဏီကတဘောဝတန်းဝင်မပေးတော့ပဲဖျက်တောက်လိုက်ပြီးမကြခင်မှာပဲအခုလိုယူကရိန်းသမ္မတကပြောကြားခဲ့တာဖြစ်ပါတယ
်။ Boko Haram စစ်သေးကြွအဖွဲ့ကလို့ယူဆရတဲ့တနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်နိုင်ငံအရှေ့မြောက်ပိုင်းခြေရွာတစ်ခုမှာလူ20ကျော်သေဆုံးခဲ့ရတယ်လို့နိုင်ဂျီးရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါကူမြုပ်ကန်တွေရဲ့ပြောပြချက်အရတနတ်သမားတွေဟာတနင်္ဂနွေနေ့ခြေရွာဈေးကိုဝိုင်းပြီးမဲမဲမြင်ရပစ်ခဲ့တာလို့ပြောပါတယ်။ဒါဟာပြဿနာတွေဖြစ်နေတဲ့နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုပါ။ပြီးခဲ့တဲ့ April အတွင်းကလည်း Boko Haram စစ်သွေးကြတွေဟာချီဘိုမြို့အနီးဝန်းကျင်ကကျောင်းသူ200ကျော်ကိုပြန်ပေးဆွဲဖမ်းဆီးထားပါတယ်။ကုလသမဂ္ဂရဲ့ပညာရေးအထူးကိုယ်စားလှယ်ဖြစ်တဲ့ဗီတိန်ဝန်ကြီးချုပ်ဟောင်း Gordon Brown ကတနင်္လာနေ့ကကျင်းပတဲ့အာဖရိကကလေးတငယ်များနေ့မှာလူငယ်တွေအနေနဲ့ချီပိုမျိုးကကျောင်းသူတွေကမ္ဘာတဝန်းလုံးကပြဿနာတွေကိုရင်ဆိုင်နေရတဲ့သူတွေဘက်ကထောက်ခံရည်တည်နေပါတယ်လို့မှတ်ချက်ပေးပြောကြားခဲ့ပါတယ်။အစ္စလာမ်နိုင်ငံထူထောင်မှုနိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာစတင်ခဲ့တဲ့ Boko Haram စစ်သွေးကြတွေဟာ၅နှစ်အတွင်းမှာကျောင်းတွေ၊ဖျားရှိခိုးကျောင်းတွေ၊ဗလီတွေ၊ကားဂိတ်တွေအခြားပြည်သူအများပြည်သူနဲ့ဆိုင်တဲ့နေရာတွေကိုတိုက်ခိုက်ခဲ့ပြီးလူထောင်ပေါင်းများစွာကိုတတ်ဖြတ်ခဲ့ပါတယ်။တနင်္လာနေ့ကဖြစ်ခဲ့တဲ့အခြားဖြစ်ရပ်တစ်ခုမှာတော့နိုင်ငံရဲ့ရှေ့တောင်ပိုင်းအာဘီယာပြည်နယ်မှာဘိုကိုဟာရန်အဖွဲ့ဝင်ရာပေါင်းများစွာကိုစစ်တပ်အနေနဲ့ထိန်းသိမ်းခဲ့တယ်လို့နိုင်ဂျီးရီးယားစစ်တပ်ခေါင်းဆောင်တူဦးကပြောပါတယ်။နိုင်ဂျီးရီးယားမီဒီယာသတင်းတွေအရဗက်စကားရင်တန်းတွေနဲ့လိုက်ပါလာတဲ့စစ်သွေးကြွအဖွဲ့ဝင်486ယောက်ကိုစစ်တပ်အနေနဲ့ဖမ်းဆီးလိုက်တာလို့ဒုတပ်မှူးကြီးရာရှိအိုမိုလိုရီကပြောပါတယ်။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပါသမရရွေးချယ်ပိုင်ခွင့်ကိုကန့်သက်တဲ့ပုံမှာပါဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ဆင်ရေးအတွက်လမ်းဖွင့်ပေးတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။သမရဖြစ်မှုကိုကန့်သက်ထားတဲ့ပုံမှာ59စာလုံးကိုပြင်ဆင်ဖို့မလိုဘူးဆိုပြီးဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှဆုံးဖြတ်ခဲ့ကြတယ်ဆိုတဲ့သတင်းထွက်လာပြီးအမေရိကန်ပြည်ထောင်စုကအခုလိုတုံ့ပြန်လိုက်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တော့မြန်မာပြည်သူတွေနဲ့အနေနဲ့သူတို့လူလားတဲ့ခေါင်းဆောင်ကိုသမရဖြစ်နဲ့ရွေးချယ်ပိုင်ခွင့်ရဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိုလမ်းဖွင့်ပေးတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရကသဘောထားတုံ့ပြန်ခဲ့တာဖြစ်ပါတယ်။59စလုံးမှာသမရရွေးချယ်ခံရမယ်သူဟာနိုင်ငံခြားသားနဲ့အိမ်တောင်ပြုထားသူသားသမီးနိုင်ငံခြားသားဖြစ်သူမဖြစ်စေရဆိုတဲ့အချက်ပါဝင်ပါတယ်။ဒါဟာအတိုက်ခံဒီမိုကရေစီခေါင်းဆောင်ဂျွန်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဖို့အတွက်ဟန်တားထားတဲ့ကန့်သက်ချက်တစ်ခုဖြစ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကယူဆကြတာပါ။ဒါကြောင့်လည်းဖွဲ့စည်းပုံပြင်ဆင်ရေးမှာတခြားအချက်တွေအပြင်ဒီအချက်ကိုလည်းအဓိကပြင်ဆင်ဖို့လိုအပ်တယ်ဆိုပြီးတောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်။
ထိုင်းနိုင်ငံအတွင်းတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးနှိမ်နင်းတာတွေလုပ်သွားမယ်အကြောင်းပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းအာနာသိန်းထိုင်းစစ်တပ်ကကြေညာခဲ့ပြီးချိန်ကစလို့အိမ်နီးချင်းကမ္ဘောဒီးယားနိုင်ငံကရွှေပြောင်းအလုပ်သမားတွေတဖွဲ့ဖွဲ့အိမ်ပြန်နေကြပါတယ်။ထိုင်းနိုင်ငံကနေကမ္ဘောဒီးယားနယ်စပ်ကိုသွားတဲ့အဝေးပြေးလမ်းမကြီးတွေမှာနေအိမ်ပြန်ကြတဲ့ကမ္ဘောဒီးယားအလုပ်သမားတွေဘတ်စကားတွေထရက်ကားတွေအပြည့်နဲ့ဒီရက်ပိုင်းအိမ်ပြန်နေကြတာပါ။ထိုင်းနိုင်ငံစစ်တပ်အာဏာသိမ်းခဲ့တဲ့မေလ22ရက်နေ့ကစလို့အာဏာပိုင်တွေကတရားမဝင်ရွှေပြောင်းအလုပ်သမားတွေကိုနှိမ်နင်းမှစိုးရိမ်နေတဲ့အတွက်ကမ္ဘောဒီးယားအမျိုးသမီးအမျိုးသားနဲ့ကလေးငယ်တသိန်းကျော်ထိုင်းနိုင်ငံကနေထွက်ခွာခဲ့ကြတယ်လို့နိုင်ငံတကာရွှေပြောင်းအလုပ်သမားရေးရာအဖွဲ့ IOM ကပြောပါတယ်။ဒီလူတွေဟာသူတို့အစီအစဉ်နဲ့သူတို့အိမ်ပြန်သွားကြတာဖြစ်တဲ့အကြောင်းကိုထိုင်းအာဏာသိမ်းစစ်ကောင်စီကပြောပါတယ်။ထိုင်းနိုင်ငံတွင်တရားမဝင်အလုပ်လုပ်ကိုင်နေသူကမ္ဘောဒီးယား9000လောက်ရှိနေနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်။ထိုင်းနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်တွေမှာမြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကရွှေပြောင်းအလုပ်သမားတွေရဲ့လုံအားနဲ့အ धिक မိခိုနေရတဲ့ထိုင်းနိုင်ငံအတွက်အခုလိုရွှေပြောင်းအလုပ်သမားတွေနေရပြန်မှုကြောင့်နိုင်ငံစီးပွားရေးကိုတိတိတသားထိခိုက်မှုတွေဖြစ်လာနိုင်ပွဲရှိပါတယ်ခင်ဗျာ
ဒီသတင်းပတ်အတွက်မှာဗီယက်နမ်နိုင်ငံကိုတရုတ်နိုင်ငံဘက်က ထိတ်တန့်တန်ရာရှိသူဆဲလို့မယ်လို့ပြည်နိုင်ငံခြားရေးဝန်ကြီးဌာနပြောပြောရေးဆိုခွင့်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ
်။那么这次杨国伟去越南举行中越双边合作指导委员会团长会晤期间，
因为越南南南安家嘛，不帮上月一，你不来孙女辈个都要破坠。只有南安的高士文张吉奇个，明天盘还来苗个大有马匹得将，只有南安家文集团那表演手工细度花重阳个表述来答吧。南南安家一般呢年半年的年嘛，只有拍个越南珠宝木的楼开的坠，点马木的包包开皮的老板。ပထမဆုံးကျင်းပနဲ့အစင်မြင့်ခေါင်းဆောင်တွေတိုက်ရိုက်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးအဆင့်နဲ့ညီမျှတဲ့နိုင်ငံတော်ကောင်စီဝင်ဂျန်ချင်းချေဟာဗီယက်နမ်နိုင်ငံခြားရေးဝန်ကြီးနဲ့အစိုးရခေါင်းဆောင်တွေကိုလည်းတွေ့ဆုံဖို့ရှိပါတယ်။နိုင်ငံခြားစိုးရိမ်မှုတွေကိုပုံဝင်လင်းလင်းဆွေးနွေးမှာဖြစ်တဲ့အကြောင်းနဲ့ဗီယက်နမ်နိုင်ငံအနေနဲ့လည်းပဋိပက္ခအပေါ်မှာကြဲကြဲပြန့်ပြန့်သုံးသပ်ပြီးနှစ်ဖက်မျက်မျက်တက်တာအပြေရှာနိုင်ရေးအတွက်ကြိုးပမ်းမယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်
။ကမ္ဘာဖလားဘောလုံးပြိုင်ပွဲကြီးမှာမက္ကဆီကိုနဲ့အင်ရှင်ဘရာဇီးအသင်းတို့ဟာရှုံးထွက်အဆင့်မှာအသာစီးရဖို့အတွက်ဒီနေ့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကဘရာဇီးအနေနဲ့ခရိုအေးရှားကိုနိုင်ခဲ့ပြီးမက္ကဆီကိုအသင်းကကင်မရွန်အသင်းကိုအနိုင်ကစားခဲ့တဲ့အတွက်အုပ်စုအိမ်မှာအမှတ်တူနဲ့ဦးဆောင်နေတာပါ။အုပ်စုကြီးကဘယ်လ်ဂျီယံအသင်းကအယ်ဂျီးရီးယားရုရှားအသင်းကတောင်ကိုရီးယားအသင်းတို့နဲ့ဒီနေ့ကစားကြမှာဖြစ်ပါတယ်။တနင်္လာနေ့ညမှာကစားသွားတဲ့အုပ်စုကြီးမှာအမေရိကန်အသင်းကဂါနာအသင်းကို2-0နဲ့အနိုင်ရရှိသွားပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငိမ့်ချန်တို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါရမယ်မြန်မာဖွဲ့စည်းပုံပါသမရရွေးချယ်ပိုင်ခွင့်ကိုကန့်သက်တဲ့ပုံမှန်အပါအဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ဆင်ရေးအတွက်လမ်းဖွင့်ပေးတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်သမရဖြစ်မှုကိုကန့်သက်ထားတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့မလိုဘူးဆိုပြီးဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှဆုံးဖြတ်ခဲ့ကြတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးအမေရိကန်ပြည်ထောင်စုရဲ့အခုတုံ့ပြန်ချက်ထွက်လာတာဖြစ်ပါတယ်အကြောင်းဆိုကိုကိုသားညုံကတင်ဆက်ပေးထားပါတယ်ရှင
်ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ရမယ်ဆိုတာကိုတိုက်ခန့်ဒီမိုကရေစီအင်အားစုဘက်ကတောင်းဆိုခဲ့ကြတယ်လို့ပဲလက်ရှိသမရဦးသိန်းစိန်နဲ့အာဏာရကြံ့ခိုင်ရေးပါတီကိုယ်တိုင်ကလည်းပြင်ဆင်မှုလိုအပ်တယ်ဆိုတဲ့သဘောထားတွေပြောဆိုခဲ့ကြပြီးတဲ့နောက်ဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီတရက်လွှတ်တော်ကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ပတ်တုန်းကတော့ဒီသမရရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်59စာလုံးကိုပြင်ဆင်စရာမလိုဘူးဆိုပြီးတော့လွှတ်တော်ကော်မတီဝင်အများစုကသဘောထားပြီးဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်။59စာမှာသမရရွေးကောက်ခံရမဲ့သူဟာနိုင်ငံခြားသားနဲ့အိမ်တော်ပြုထားသူမဖြစ်ရဘူး။ဒီသားသမီးနိုင်ငံခြားသားမဖြစ်ရဘူးဆိုတဲ့အချက်ပါ။ဒါဟာအတိုက်ခံဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးဟန်တားထားတဲ့ကန့်သတ်ချက်ဖြစ်တယ်လို့အတိုက်ခံလှုပ်ရှားသူတွေကယူဆပါတယ်။ဒါကြောင့်လည်းပဲဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအခြားအချက်တွေပြင်ဒီအချက်ကိုလည်းအဓိကပြင်ဖို့လိုတယ်ဆိုပြီးတော့တောင်းဆိုလှုပ်ရှားခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာပြည်သူတွေအနေနဲ့သူတို့လူလာတဲ့ခေါင်းဆောင်ကိုတမနာဖြစ်နဲ့ရွေးချယ်ပိုင်ခွင့်ရဖို့ဖွဲ့စည်းပုံပြင်ဆင်ရေးလမ်းဖွင့်ပေးတဲ့လို့ယူဆတဲ့အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူရဲ့တုံ့ပြန်ချက်ကိုနိုင်ငံခြားရေးဌာနရရှိသူကအခုလိုဖတ်ပြပါရတယ်။
We believe constitutional reform should pave the way for the Burmese to freely choose their president in a free and fair 2015 election.
Address right. ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့သမရဖြစ်သူကိုလွတ်လပ်စွာရွေးချယ်ခွင့်ရဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းဖို့ပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုဒေသအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးထဲမှာစစ်တပ်အရာရှိတွေပါဝင်နေမှုကိုရှော့ချဖို့အတွက်လမ်းဖွင့်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကယူဆပါတယ
်။စစ်စိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဒီဖွဲ့စည်းပုံထဲမှာဒီပုံမှန်ဟာဒေါက်ဆန်းစုကြည်ကိုတမရမဖြစ်အောင်တမင်ကိုကန့်သတ်ထားတာဆိုပြီးတော့လူတော်များများကယူဆကြတာပါ။59စာလုံးပြင်ဆင်ရေးဟာသူမတမရဖြစ်ဖို့တသက်မဟုတ်ဘဲနဲ့ဖွဲ့စည်းပုံထဲမှာလူတဦးတယောက်ကိုတသက်ရည်ရွယ်ပြီးတော့ရေးတဲ့ဖွဲ့စည်းပုံမျိုးမဖြစ်သင့်ဘူးလို့ယူဆတာကြောင့်ဖြစ်တယ်ဆိုပြီးဒေါက်ဆန်းစုကြည်ကတော့ပြောခဲ့ဘူးပါတယ်။ဒါပေမဲ့လည်းဘာသာရေးနဲ့လူမျိုးရေးပြဋ္ဌာန်းတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီဥပဒေပြင်ဆင်ရေးကိစ္စပေါ်မှာသဘောကွဲမှုတွေတော်ရှိလာပါတယ်။နိုင်ငံရေးမှာနိုင်ငံရခြားကဩဇာတည်ရောက်မှုကင်းအောင်လို့ဒီပုံမှန်လိုအပ်တဲ့ဆိုပြီးတော့ယူဆမှုတွေတိုးလာတယ်လို့ပဲလှုံ့ဆော်စည်းရုံးမှုတွေလည်းရှိလာပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီလိုမျိုးကန့်သတ်မှုတွေကိုဒီမိုကရေစီပြည်ပြောင်းလဲရေးအတွက်အနှောင့်အယှက်ဖြစ်မယ်လို့ယူဆပုံရပါတယ်။ ဒီမိုကရေစီပြောင်းလဲမှုတွေခိုင်မာအားကောင်းမှုအတွက်တာဝန်ရှိသူတွေနဲ့ထိစပ်ဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ
်။ We are aware of reports that the majority of members of the parliamentary committee considering proposed constitutional amendments.
လို့တော့ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာပါတဲ့အဖွဲ့ဝင်အများစုကနေဖွဲ့စည်းပုံပါပုံမှန်59စာလုံးကိုပြင်ဆင်ချက်ထဲမထည့်ဖို့ဆုံးဖြတ်မဲပေးခဲ့ကြတယ်ဆိုတာကျွန်တော်တို့သတိပြုမိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုထောက်ခံထားပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးကနေဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေအကောင်းခိုင်မာလာဖို့မြန်မာအစိုးရနဲ့မပြတ်ထိဆက်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နောက်ဆုံးအကြံပြုချက်တွေထွက်လာတဲ့အထိကိုဒီလိုထိဆက်ဆွေးနွေးမှုတွေဆက်လုပ်သွားမှာလည်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုတောင်းဆိုလှုပ်ရှားနေတဲ့နေရာမှာတော့အခုနောက်ပိုင်းဒီအဓိကအားဖြစ်တော့ပုံမှန်436ပြင်ဆင်ရေးကိုအထူးဆောင်ပေးထားပါတယ်။ဒါဟာဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအဟန့်အတားဖြစ်နေတဲ့ပုံမှန်ဖြစ်တဲ့ဆိုပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကယူဆပါတယ်ခင်ဗျာ
။ကုသညုံဦးပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ဒီအမျိုးသားလွှတ်တော်ကနေပြီးတော့ကော်မရှင်တစ်ခုကနေပြီးတော့ NLD အမတ်တွေနှုတ်ထွက်သွားတဲ့အကြောင်းပြောပြပေးမှာဖြစ်ပါတယ်ရှင်။လာမယ့်2015ရွေးကောက်ပွဲအပအဝင်လာမယ့်ရွေးကောက်ပွဲတွေမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုမဲအချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးဖို့ဇွန်လ3ရက်နေ့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါအမျိုးသားလွှတ်တော်မှာမဲအချိုးကျကိုစားပြုစနစ်ကိုရေးဆွဲဖို့ကော်မရှင်တရဖွဲ့စည်းတာမှာတော့အမျိုးသားလွှတ်တော်မှာရှိနေကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်အားလုံးကိုထည့်သွင်းခဲ့ပါတယ်ဒါပေမဲ့မဲအချိုးကျကိုစားပြုစနစ်ကိုသဘောမတူကန့်ကွက်တာမျိုးဒီကိုစားပြုစနစ်ရေးဆွဲမဲ့ကော်မရှင်ကနေ NLD အမတ်အားလုံးနှုတ်ထွက်လိုက်ကြတဲ့အကြောင်း NLD ကိုစားပြုအမျိုးသားလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကအခုလိုပြောပြပါဗျာ
။ဒီစနစ်ကိုကျင့်သုံးဖို့ရန်အတွက်အချင်းအခါအရရောအချင်းလေးအရရောမတင်သေးဘူးလို့ကျွန်တော်တို့ကကန့်ကွက်ဆွေးနွေးတယ်။ဒါမျိုးအဲ့ဒီအဆိုကအောင်သွားတယ်။အောင်သွားတဲ့အခါကျတော့လွှတ်တော်ဥက္ကဋ္ဌကမျိုးသားလွှတ်တော်ဥက္ကဋ္ဌကဘာလုပ်လိုက်လဲဆိုတော့ဒီအစီအစိုးအောင်သွားပြီးဖြစ်တဲ့အတွက်ကြောင့်လို့ဒီရွေးကောက်ပွဲဆိုင်ရာအင်ဂျင်နီယာရင်းအရာ PR စနစ်မှာအားနည်းချက်တွေကိုပယ်ပြီးတော့အားသာချက်တွေကိုရရှိနိုင်ဖို့ရန်အတွက်ဘယ်လိုပုံစံမျိုးနဲ့ဒီဇိုင်းရေးဆွဲဆောင်ရွက်ရမလဲဆိုတာပြုစုပြီးတော့လွှတ်တော်ကိုအစီအခံတင်ဖို့ PR စနစ်ရဲ့ပုံသဏ္ဍာန်နဲ့ပတ်သက်ပြီးအကောင့်ထဲပေါ်ဆောင်ရေးကော်မရှင်ဖွဲ့စည်းဖို့လို့အတည်ပြုလိုက်တယ်အဲ့ဒီကော်မရှင်ထဲမှာကျွန်တော်တို့ဝင်ရောက်ဆွေးနွေးခဲ့တဲ့သူတွေအားလုံးကော်မရှင်ထဲမှာထည့်ဖွဲ့တယ်။အဲ့လိုထည့်ဖွဲ့တဲ့အဖွဲ့ထဲမှာကျွန်တော်တို့ကဝင်ရောက်ပြီးတော့ဆွေးနွေးခဲ့တဲ့အထက်မှာကန့်ကွက်ဆွေးနွေးတဲ့အထက်မှာပါခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီနောက်ထပ်ပြန်ဖွဲ့တဲ့ဒီလုပ်ငန်းအကောင့်ထဲပုံဆောင်ရေးကော်မရှင်မှာတော့ဖြစ်ရင်အဲကျွန်တော်တို့အဖွဲ့ဝင်တွေထားနဲ့မပါဝင်လို့ပါဘူးဆိုပြီးတော့ကျွန်တော်နှုတ်ဖက်ပြီးတော့တင်လိုက်တာ
အမျိုးသားလွှတ်တော်မဲအချို့ကျကိုစားပြုစနစ် PR အကောင့်ထဲဖော်ရေးကော်မရှင်ကိုအဖွဲ့ဝင်42ဦးတို့နဲ့ဖွဲ့စည်းတာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအမျိုးသားလွှတ်တော်အမတ်5ဦးတို့ဖြစ်ကြတဲ့ဦးအောင်ကြည်ညွန့်ဒေါက်တာမြတ်ညာနာဆိုဦးသိန်းဆွေဦးမင်းဦးနဲ့ဒေါက်တာမြင့်နိုင်တို့အားလုံးနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာနဲ့ပတ်သက်ပြီးဦးအောင်ကြည်ညွန့်ကအခုလိုရှင်းပြပါဗျာ။ကျွန်တော
်တို့ပြောနိုင်တာတခုကတော့ကျွန်တော်တို့အနေထားနဲ့အမြင်ရပြောတော့ဟိုဒီကော်မရှင်ထဲမှာဝင်ပြီးတော့မှတောက်လျှောက်ကျွန်တော်တို့ကန့်ကွက်နေရတယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့လုပ်လို့တဲ့ဆန္ဒမရှိဘူး။နောက်ဒီကော်မရှင်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကိုနောင်စင်အစင်ခါစားပြန်တင်ရအောင်ပါလေ။အဲ့လိုတင်တဲ့အခါမှာသူတို့ရွေးချယ်လိုက်တဲ့ပုံကိုကျွန်တော်တို့လက်ခံသဘောတူချင်မှလည်းသဘောတူနိုင်တယ်။အဲ့ဒီအခါမှာအကြွေများကန့်ကွက်ဆွေးနွေးဖို့အကြောင်းပေါ်ပေါက်လာမယ်ဆိုရင်လည်းဒီကော်မရှင်ထဲမှာမပါတဲ့အတွက်ကျွန်တော်တို့ကန့်ကွက်ဆွေးနွေးဖို့ရတင့်တော်လာပေါ့။ဒီကော်မရှင်ထဲမှာအတူပူးပေါင်းပါဝင်ပြီးတော့မှအဲ့ဒီကြမှာကန့်ကွက်ဖို့ဆိုရင်ကျွန်တော်တို့မှအဆင်မပြေဘူးလေ။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုနှုတ်ထွက်လိုက်တာပါ။ဒီလိုနှုတ်ထွက်လိုက်ခြင်းကြောင့်ဒီကော်မတီမှာဘာဖြစ်သွားပြီဆိုတဲ့ရည်ရွယ်ချက်မျိုးတော့ကျွန်တော်တို့မှမရှိပါဘူး
။အခုလက်ရှိရွေးကောက်ပွဲတွေမှာအသုံးပြုနေတဲ့ FPTB Fast Pass The Post လို့ခေါ်တဲ့အများစုလူမှုရွေးချယ်သူကိုယ်စားလှယ်ဖြစ်ခွင့်ကနေထောက်ခံမဲ့အချိုးကျပေါ်မူတည်ပြီးလွှတ်တော်ကိုယ်စားလှယ်ရရှိမဲ့ပြာစနစ်ဟာဆိုရင်လက်ရှိမြန်မာပြည်ပြင်ပြောင်းလဲရေးကာလနဲ့လည်းမကိုက်ညီသေးပါဘူးဆိုပြီးတော့လည်း NLD အမတ်ဦးအောင်ကြည်ညွန့်ကထပ်လောင်းပြောဆိုပါတယ
်ဒီ PR ကိုလုတ်တာဟာတချိန်ချိန်မှာအခုလိုအင်အားကြီးပါတီတရကအများစုလုံးဝအနိုင်ရသွားပြီးတော့ရွေးကောက်ခံအာဏာရှင်စနစ်ပေါ်ပေါက်မှာစိုးရိမ်နေဆိုတဲ့အကြောင်းပြချက်နဲ့အဆိုရှင်ကတင်နေပြအဲ့တော့ကျွန်တော်ကဘာပြောလဲဆိုရင်ပါတီကြီးတဲ့တီးတဲ့ဆိုတာကိုကင်းကနန်းနေပေါ်မှာမူတည်ပြီးတော့လွတ်တော်ထဲမှာနေရာရအောင်ခွဲရန်ရဖို့ယူမယ်ကပ ြည်သူလူထုထောက်ခံမှုရအောင်ပြည်သူလူထုကိုအလေးထားတဲ့နည်းနဲ့ပူးပေါင်းဆောင်ရွက်ရတဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးသာပို့ပြီးတော့ဖြစ်တယ်။အဲ့တော့အဲ့ဒီအပြင်ကျွန်တော်တို့ကဘာထောက်ပြလာလဲဆိုတော့ပြည်အစင်းနည်းအနေအထားနဲ့လှုပ်လိုက်လို့ဆိုရင်ပါတီအများကြီးကွဲကျင်တယ်လို့ကွဲပြီးအဲဒီကွဲတဲ့ပါတီတွေကလွှတ်တော်တွေကိုရောက်လာကြစီအားနည်းတဲ့လွှတ်တော်အဲနောက်ကျွန်တော်အားနည်းတဲ့အစိုးရတွေပေါ်ပေါက်လာနေတဲ့အနေအထားမျိုးမှာရှိတယ်။ဒါ disintegrate ကိုဥတည်တယ်ပေါ့ FPDP စနစ်ဆိုတာမျိုးကတော့ integration ကိုပို့ပြီးတော့ဥတည်တာဖြစ်တဲ့အတွက်ဗမာနိုင်ငံရဲ့လက်ရှိအခြေအနေမှာပြည်ပြည်ပြောင်းလဲရေးကိုတကယ်လုပ်တဲ့အခါမှာအားကောင်းတဲ့လွှတ်တော်တွေနဲ့အားကောင်းတဲ့အစိုးရတွေရှိနေသေးတယ်အခြေအနေမျိုးလည်းဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့ democracy အလေးကျင်းတဲ့အနေထားလေအမတန်နည်းတွေပြည်သူလူထုကလည်းအခု FPDP စနစ်တော့ရေရှင်းတာတောင်မှမေးပြနိုင်တဲ့အနေအထားမျိုးမှာအဆင်သင့်မဖြစ်သေးဘူးဒါတွေကြောင့်လည်းကဒါမှကြောင်းတင်နေဘူးလို့ကျွန်တော်ပြောတယ်ဒီလိုအခုလက်ရှိအခြေအနေမျိုးမှာဗမာနိုင်ငံမှာတကယ်တမ်းလူနေတာကကျွန်တော်တို့ဆင်မနဲ့ဖက်ဒရယ်ပြည်တော်စုဘယ်လိုတည်ဆောက်မလဲပြည်ရင်းရင်းတွေဘယ်လိုရမလဲဒီမျိုးတွေဒီပြည်ပြည်ကြောင်းလေးကြီးကိုအခြေခံကောင်းအောင်ဘယ်လိုလုပ်မလဲလို့အရေးကြီးပြည်ပြည်ကြောင်းလေးရမယ်အခြေအနေမျိုးမှာဒီလိုရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လိုအပ်ပါတယ်ဆိုရင်အရေးတကြီးတောင်းဆိုမှုလည်းမရှိသေးတဲ့အတွက်ဒီအချိန်မျိုးမှာမလုပ်တင်တည်ဘူးဒါကျွန်တော်တင်ပြရတာပေါ့ဗျာ
ဒါကတော့ NLD ရဲ့လွှတ်တော်အမတ်ဦးအောင်ကြည်ညွန့်ရဲ့ပြောကြားချက်တွေပါရှင်အခုကတော့ဒီဩစတြေးလျနိုင်ငံမှာရောက်နေတဲ့88မျိုးဆက်ခေါင်းဆောင်တို့ဘာတွေလှုပ်ဆောင်နေကြလဲဆိုတာကိုတင်ပြပေးပါပါ88မျိုးဆက်အဓိကဖော်ဆောင်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းလာစေဖို့အပါအဝင်မြန်မာဒီမိုကရေစီရေးမှာဩစတြေးလျအနေနဲ့အားပေးကူညီသွားဖို့အစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်ပိုင်းနဲ့တွေ့ဆုံတဲ့အခါမှာတိုက်တွန်းတောင်းဆိုသွားမှာဖြစ်တယ်လို့ဩစတြေးလျရောက်ရှိနေခြင်းအတွင်း88မျိုးဆက်ចောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဩစတြေးလျနိုင်ငံသားရေးဝင်ကြီးအပါအဝင်လွှတ်တော်အမတ်တွေနိုင်ငံရေးခေါင်းဆောင်တွေဩစတြေးလျရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံကြဖို့လည်းရှိတဲ့ဒီခင်းစင်နဲ့ပတ်သက်လို့အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမင်းကိုနိုင်ကိုချင်းမီကိုကိုကြီးစန်းချောင်းတို့ဦးဆောင်တဲ့အဖွဲ့ဟာအခုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိပြီးတော့တိုင်းရင်းသားတွေအပါအဝင်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးနေကြပါတယ်။ဩစတြေးလျနိုင်ငံကမြန်မာဒီမိုကရေစီရဲ့အားပေးတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့88မျိုးဆက်ဒီပေါ်ဆောင်နေတဲ့နိုင်ငံရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ပါဝင်ဆောင်ရွက်နိုင်မှုတွေကိုဆွေးနွေးမှာဖြစ်တယ်လို့ကိုကိုကြီးစန်းချောင်းက VOA မြန်မာပိုင်းကိုပြောပါတယ်။
ဒီအော်စတြေးလျရောက်ကျွန်တော်ရဲဘော်တွေနဲ့ဘလူးပေါင်းဆက်ပြီးတော့လုပ်နိုင်မလဲဆိုတာကိုအဓိကထားတာပေါ့နော်ဒီအော်စတြေးလျနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ရှေ့ဆက်ပါလေးလုပ်နိုင်မလဲဆိုတာကိုပြောကြတာပေါ့နော်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တော့ကျွန်တော်တို့ကရန်နဲ့အင်အားတွေစုစည်းရမှာပဲအဓိကတော့ကျွန်တော်တို့ရဲ့ခုလှုပ်ရှားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ရက်ဖက်လူဖွဲ့စည်းတွေအကောင်ကြီးတွေကိုကျွန်တော်တို့ရွေးပြီးလှုပ်ရှားနေတာတော့ဒီမှာလဲဆွေးနွေးမှာလဲအခါတွေပဲဆွေးနွေးမှာလောကျတော့ဩစတြေးလျပါလီမန်နဲ့အစိုးရနဲ့ကတော့မတွေ့ရသေးဘူးပေါ့နော်ဒီကတော့ကျွန်တော်တို့ခုနပြောခဲ့သလိုပဲဒီဖွဲ့စည်းပုံပြင်ဆင်ရေးရဲ့ရပ်ဖွဲ့လူဖွဲ့စည်းတွေအားကောင်းရေးရဲ့အဲ့ဒါကိုဒီကထားပြီးဦးတည်ဆွေးနွေးမှာပါဟုတ်ကဲ့
ဩစတြေးလျအနေနဲ့မြမဆိုးရပေါ်မှာတိုက်တွန်းပေးနိုင်မှုအရေးဩစတြေးလျနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတောင်းဆိုမဲ့အရေးကိစ္စတွေကို88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံရောက်မြမဒီမိုကရေစီအင်အားစုတွေပူးပေါင်းတိုင်ပင်ဆွေးနွေးကြမှာဖြစ်တယ်လို့ဩစတြေးလျနိုင်ငံစစ်တနီမျိုးကဒေါက်တာမြင့်ချိုကပြောပါတယ
်ဒီဖွဲ့စည်းပုံချင်းဥတည်ပြုပြင်ကိစ္စနဲ့ရပ်ဘက်လူဖွဲ့စည်းတွေဖွင့်ပြွေးကိစ္စတွေအပြင်းပေါ့လေကျွန်တော်တို့ထပ်ဆင့်ပြီးတော့ထည့်သွင်းဖော်ပြချင်တာကအခုဩစတြေးလျအစိုးရနဲ့ပါလီမန်အနေနဲ့ပေါ့ဒီကိုမေးခွန်းနဲ့ရောက်တဲ့ချိန်မှာသူတို့တောင်းဆိုဖို့เนาะလိုအပ်တာကဘာလဲဆိုတော့ဩစတြေးလျအစိုးရအနေနဲ့ဒီဦးသိန်းစိန်တို့မြန်မာအစိုးရရဲ့ဦးရွှေမန်းတို့ဦးဆောင်တဲ့လွှတ်တော်ရဲ့ဦးကျူမူကြီးမင်းရောဦးစီးတဲ့ဗမာတပ်မတော်ရဲ့သုံးခုလုံးကိုတောင်းဆိုချက်တွေလုပ်ပြီးတော့ခြံနေသေးတဲ့နိုင်ငံသားအလုံးလုံးမြောက်ရေးအတွက်เนาะနောက်တစ်ချက်အခုလူခွင့်ချိုးဖောက်တဲ့ကိစ္စတွေရက်ဆဲပြီးတော့အပြစ်ခတ်တွေကိုရပ်ဖို့နောက်နောက်တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့ဆောင်တဲ့အပြစ်ခတ်ရေးဆေးကိစ္စတွေအများဆုံးကောင်တွေပို့ပြီးတော့ငင်းချမ်းရေးဖြစ်စဉ်ကိုဆက်လက်သွားဖို့ပြီးတော့တောင်းဆန်းစုကြည်တောင်းဆိုရတဲ့နော်လေးပွင့်ဆိုင်ဆွေးနွေးပွဲကိုလည်းပဲနော်အများဆုံးဖိတ်ဆုံဆွေးနွေးပြီးတော့ဖွဲ့စည်းပုံချင်းကဥပဒေကိုအများဆုံးပြင်ပြအောင်တိုက်တွန်းလှုပ်ဆောင်ပေးဖို့ကိုတောင်းဆိုဖို့ကျွန်တော်တို့ကစီစဉ်ထားပါတယ်အဲ့တော့ကိုမီးကွန်နယ်တို့တောင်းဆိုမဲ့အရာနဲ့ကျွန်တော်တို့တောင်းဆိုမဲ့အရာရင်းနဲ့ပေါင်းလိုက်ရင်တော့ကျွန်တော်တို့အားလုံးပြည့်စုံသွားမယ်လို့ထင်ပါတယ်ခင်ဗျ
။ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့ဩစတြေးလျနိုင်ငံအတွင်းရောက်တဲ့အခါမှာဩစတြေးလျနိုင်ငံသားဝင်ကြီးဂျူလီဘီရှော့အပါအဝင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေအရက်ဖတ်လူအဖွဲ့အစည်းခေါင်းဆောင်တွေအပါအဝင်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံကြမယ့်အစီအစဉ်တွေနဲ့ပတ်သက်လို့လည်းဒေါက်တာမြင့်ချိုကအခုလိုရှင်းပြပါဗျာ
။ဂျွန်လ19ရက်နေ့မနေ့ဆိုမှာ
ကားနဲ့ကင်မရာကိုတွားပြီးတော့အဲ့ဒီကင်မရာမှာအခြေစိုက်တဲ့ဒီဩစတြေးလျဖယ်တွေလွတ်တော်အမအဖွဲ့နဲ့တွားတွေ့ဖို့ရှိတယ်ကျွန်တော်တို့ဘက်ကနေတောင်းဆိုသင်တာတွေတောင်းဆိုမယ်တို့ရတယ်လှုပ်ပေးနိုင်တာတွေတို့ဆွေးနွေးမယ်အတဏာကြီးဆွေးနွေးပွဲပြီးတဲ့အခါမှာကျွန်တော်တို့ကိုဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကနေကိုမင်းကိုနိုင်တို့ကိုဂျီမီတို့ကိုနော်ကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးဖို့ဖိတ်ထားတာရှိပါတယ်အဲ့ဒါကတော့နိုင်ငံခြားရေးဝန်ကြီးဌာနရုံးမှာပဲကျွန်တော်တို့နော်တို့ရဲ့ဒီစီစဉ်ပေးမှုနဲ့ပဲကျွန်တော်တို့အားလုံးတွေ့ဆုံဆွေးနွေးရမှာဖြစ်တယ်ပြီးသွားရင်တော့ညနေ 9:00 မှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့နဲ့တွေ့ဖို့တော့နိုင်ငံခြားရေးဝန်ကြီးဌာနကတက်တမ်းရရှိတရားစီစဉ်နေတယ်။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးကသိအလုပ်များနေတဲ့ပုံမှာ9:00လောက်ကိုတော့သူတို့တွေ့နိုင်မယ်လို့ယူဆတယ်။အဲ့ဒါကိုသူတို့ထပ်ပြီးအတည်ပြုဖို့အတွက်ကျွန်တော်တို့ကိုသူတို့အကြောင်းချမယ်လို့ပြောတယ်။ပြီးတော့ဂျွန်လ20ရက်နေ့မနေ့မှာ New South Wales ပါလီမန်ထဲမှာမြမရေးကူညီပေးတဲ့ New South Wales ပြည်နယ်လွှတ်တော်မှတ်တွေပေါ့ New South Wales ပါလီမန်ထဲမှာတွေ့ဖို့ရှိတယ်။အဲ့ဒီမှာကျွန်တော်တို့ရေးကိုစိတ်ဝင်စားတဲ့တချို့ဒီ NGO ခေါင်းဆောင်တချို့လည်းသူတို့ဖိတ်ထားတာရှိတယ်။ညနေ 6:00 မှာစင်နီချေဆိုင်မြမတမှုစီလှုပ်ရှားနေတဲ့အဖွဲ့အစည်းအသီးသီးရဲ့ကိုယ်စားလှယ်တွေနဲ့ကိုမင်းကိုနိုင်တို့နဲ့တတ်တတ်တွေ့ဖို့ရှိပါတယ
်88မျိုးဆက်ရဲ့ဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာတော့88မျိုးဆက်တွေပေါ်ဆောင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာဩစတြေးလျအစိုးရဘက်ကအားပေးကူညီပေးဖို့မျှော်လင့်တယ်လို့ပြည်ပရောက်ဒီမိုကရေစီအင်အားစုတွေရဲ့ပူးပေါင်းပါဝင်ကူညီမှုတွေနဲ့မြန်မာပြည်ဒီမိုကရေစီပေါ်ဆောင်ရေးကိစ္စတွေမှာပို့ပြီးတော့မှထိရောက်အောင်အကောင့်ထဲပေါ်နိုင်မယ်လို့မျှော်လင့်ကြောင်းဩစတြေးလျနိုင်ငံရောက်88မျိုးဆက်တွေကပြောကြားပါရှင
်တော်ရရှိမြတ်ခင်ဗျာလုံခဲ့တဲ့ရက်ပိုင်းအတွင်းရန်ကုန်မြို့နဲ့နေဝင်ချင်းမှာတာမန်တက်ပိုခဲ့တဲ့ရေကြီးရေချမ်းမှုတွေတိတိတသာဖြစ်ပေါ်ခဲ့ပါတယ်နေ့စဉ်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေရှမ်းမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ခုည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အင်ကာနေညနေခင်းအခုထုတ်လင်းချက်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်။
အီရန်နိုင်ငံကိုဘက်ဒက်မှာရှိတဲ့အမေရိကန်တန်ယုံနဲ့တန်ယုံဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အီရတ်ကိုအမေရိကန်တပ်သား295ယောက်ဆေးလွတ်ဖို့အတွက်သမ္မတအိုဘားမားကအမိန့်ထုတ်ပြန်လိုက်ပါတယ်။အခုလိုတပ်ဖွဲ့တချို့ဆေးလွတ်မဲ့ကိစ္စကိုအီရန်အစိုးရသဘောတူတယ်လို့လည်းသမ္မတအိုဘားမားကကွန်ဂရက်လွှတ်တော်ကိုမနေ့ကပဲအသိပေးခဲ့ပါတယ်။ကင်ညာနိုင်ငံကMP Kitoni မြို့ကလေးမှာ El Shabab စစ်သွေးကြွတွေလို့ယူဆရသူတွေရဲ့ဒုတိယအကြိမ်တိုက်ခိုက်မှုကြောင့်လူပေါင်း15ယောက်ထဲမှနေတေဆုံးခဲ့ရပါတယ်။ဒီစိတ်ကမ်းမြို့လေးကိုညာဘက်မှာဝင်ရောက်စီးနှင်မှုကြောင့်တေဆုံးရသူတွေထဲမှာရဲနှစ်ဦးပါပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံမှာသမ္မတရွေးချယ်ပန်းခွင့်ကိုကတ်တက်တဲ့ပုံမှာအပါအဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေပြင်ဆင်ရတဲ့လမ်းဖွင့်ပေးတင်ပါတယ်လို့ American ပြည်ထောင်စုကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတွင်တရားမဝင်နိုင်ငံခြားသားလူ့သမားတွေဖမ်းဆီးနှိမ်နင်းတာတွေလုပ်သွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်ထိုင်းစစ်တပ်ကြေညာခဲ့ပြီးချိန်မှာပဲအင်းနီချင်းကမ်ဘောဒီးယားနိုင်ငံတွေကိုရွှေ့ပန်းလူ့သမားတွေတဖွဲ့ဖွဲ့ပြန်နေကြပါပြီ။
တဲ့ရင်ချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်ရှင်ကျမကတင်ကြီးထိုက်ပါ VOA America အသံညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.